ဥရောပသမဂ္ဂရဲ့မြန်မာစစ်ကောင်စီပေါ်မှာဒဏ်ခတ်အရေးယူမှုအစ်စ်ကိုမြန်မာနိုင်ငံနဲ့လူခွင့်ချိုးဖောက်မှုတွေကိုစောင့်ကြည့်နေတဲ့အဖွဲ့တွေကကြိုးဆိုလိုက်ကြပါတယ်။နောက်ထပ်ချမှတ်လိုက်တဲ့အရေးယူဒဏ်ခတ်မှုတွေဟာလက်နက်ပွဲစားတွေနဲ့စစ်ကောင်စီအတွက်လက်နက်ထုတ်လို့ပံ့ပိုးရမှာတာဝန်ရှိသူတွေပေါ်မှာ American, Britain, Canada တို့ကလည်းချမှတ်ထားတဲ့အရေးယူမှုတွေကိုပံ့ပိုးပေးတာဖြစ်ဖို့အတွက်အရေးကြီးတယ်လို့လူခွင့်အဖွဲ့တစ်ခုဖြစ်တဲ့ Justice for Myanmar ကပြောခွင့်ရမှတ်ရနာမောင်ကကြော်ကြပင်းနဲ့ VOA ကိုပေးပို့တဲ့ကြေညာချက်မှာဖော်ပြပါတယ်။တနင်္လာနေ့ကထုတ်ပြန်တဲ့ Burma Campaign UK ရဲ့ကြေညာချက်တစ်ခုမှာလည်းဒီတစ်ခါဒဏ်ခတ်ပိတ်ဆို့မှုတွေကိုကြည့်ရင်လင်းရင်စီတင်သွင်းသူတွေလက်နက်ပွဲစားတွေရဲ့စစ်တပ်ရဲ့ရောင်းဝယ်လုပ်ငန်းတွေနဲ့မြန်မာစစ်တပ်ကတာဝန်ရှိသူတွေနဲ့သူတို့ရဲ့နဲ့ဆက်ဆက်သူတွေကိုအဓိကပြစ်မှတ်ထားဆောင်ရွက်တာတွေ့ရတယ်လို့ပြောပါတယ်။ဥရောပသက်မကရဲ့တနင်္လာနေ့ချမှတ်လိုက်တဲ့ဆက်သမအကြိမ်မြောက်ဒဏ်ခတ်ပိတ်ဆို့မှုတွေမှာလူပုဂ္ဂိုလ်ကိုယ်နဲ့လုပ်ငန်းကြီးခုနှစ်ခုပါဝင်ပြီးတော့သူတို့ဟာမြန်မာနိုင်ငံရဲ့လူခွင့်ချိုးဖောက်မှုနဲ့အကြမ်းဖက်မှုတွေတိုးလာစေတာကြောင့်လို့ EU ကပြောပါတယ်။ Justice for Myanmar အဖွဲ့ကြီးညာချက်မှာတော့ EU ရဲ့ဒီခုနောက်ဆုံးဒဏ်ခတ်ပိတ်ဆို့သူတွေထဲမှာအောင်လိုင်းဦးစစ်တိုင်းအောင်နဲ့ကျော်မင်းဦးတို့နဲ့အတူ Dynasty International, International Gateway Groups နဲ့Sky Aviator Company Limited တို့ပေါင်းပြီးဒီမြန်မာလက်နက်ပွဲစားတွေနဲ့ကုမ္ပဏီတွေဥရောပ data ring ကကုမ္ပဏီတွေနဲ့ဘယ်လိုချိတ်ဆက်ဆောင်ရနေလဲဆိုတာကိုလည်းဖော်ပြထားပါတယ်။မြန်မာစစ်ကောင်စီဘက်ကတော့အခုဥရောပသမဂ္ဂဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးမှတ်ချက်တစုံတရာမပေးပါဘူး။